ပနမပီပတ်သူခေါ်နေကြတဲ့ပြပမှလျှို့ဝှက်ပန်းစင်းဖွင့်ထားသူတွေရဲ့စီးရင်ထဲမှာပါဝင်သူတွေဟာတရားဥပဒေချိုးဖောက်ရရောက်မရောက်တည်တည်ချာချာမပြောနိုင်ပေမဲ့ဒါဟာကမ္ဘာနဲ့အဝံဖြစ်ပေါ်နေတဲ့ဗန္ဒာရေးစနစ်ကိုအလွဲသုံးစားမှုတစ်ခုဖြစ်တယ်လို့နိုင်ငံတကာငွေကြေးစောင့်ကြည့်ရေးအဖွဲ့တစ်ခုကကြေညာချက်ထုတ်ပြန်လိုက်ပါတယ်။တက်ဆိုင်ရာနိုင်ငံအစိုးရတွေအနေနဲ့ဒီစီးရင်ထဲမှာပါဝင်သူတွေရဲ့ဗန္ဒာရေးဆိုင်ရာအချက်လက်တွေကိုတောင်းယူပြီးတော့အများပြည်သူသိအောင်ထုတ်ပြန်ပေးဖို့လဲတိုက်တွန်းလိုက်ပါတယ်။သတင်းအဖြစ်စုံကိုဆက်သွယ်မေးမြန်းထားတဲ့ကိုရဲကောင်ကပြောပြပေးမှာပါခင်ဗျာ
။အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်အခြေဆိုင်နိုင်ငံတကာစုံစမ်းစစ်ဆေးမှုဆိုင်ရာသတင်းတောက်အဖွဲ့ ICIJ ကပနားမားအခြေဆိုင် Mossack Fonseca ဥပဒေကြိုးဆောင်ကုမ္ပဏီစီကရတဲ့ဗန္ဒာရေးဆိုင်ရာစိုက်ဝက်စာတမ်းပေါင်း 17.5 သန်းလောက်ကို2023ခုနှစ်ကသူတို့ရဲ့ဝက်ဆိုက်မှာတင်ပြီးထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဒီစင်းထဲမှာကဘာရဲ့ကထင်ရှားတဲ့နိုင်ငံကောင်းဆောင်တွေအမှုပညာရှင်တွေနဲ့ချမ်းသာကြွယ်ဝတဲ့ပုံကိုယ်တွေရဲ့နာမည်တွေပါဝင်နေတာတွေ့ရပါတယ်။အခုလိုဗန္ဒာရေးဆိုင်ရာအချက်လက်တွေတန်းနဲ့ချီပြီးပေါက်ကြားခဲ့တာနဲ့ပတ်သက်လို့ဝါရှင်တန် DC အခြေဆိုင်နိုင်ငံတကာငွေကြေးစောင့်ကြည့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Global Financial Integrity GFI ကဒါဟာကမ္ဘာနဲ့အဝံဖြစ်ပေါ်နေတဲ့ဗန္ဒာရေးစနစ်ကိုအလွဲသုံးစားမှုတစ်ခုဖြစ်တယ်လို့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။သက်ဆိုင်ရာနိုင်ငံအစိုးရတွေအနေနဲ့ဒီစီးရင်ထဲမှာပါဝင်သူတွေရဲ့ဗန္ဒာရေးဆိုင်ရာအချက်အလက်တွေကိုတောင်းယူပြီးအများပြည်သူသိရှိအောင်ထုတ်ပြန်ပေးဖို့ကိုလည်းတိုက်တွန်းလိုက်ပါတယ်။ဒီပနားမားပေပါစီးရင်ထဲမှာပါဝင်သူတွေဟာသက်ဆိုင်ရာနိုင်ငံတွေရဲ့တည်ဆဲဥပဒေတွေကိုချိုးဖောက်ရာရောက်မရောက်ဆိုတာနဲ့ပတ်သက်လို့ GFI အဖွဲ့ရဲ့ပြန်ကြားရေးနဲ့ဆက်သွယ်ရေးဆိုင်ရာညွှန်ကြားရေးမှူး Christine Cloud ကအခုလိုပြောပါတယ်
။ So the significance of the leak is that you've got 11.5 million documents going back
လွန်ခဲ့တဲ့ဆယ်စုနှစ်အတောများကာလအတွင်းကစာရွက်စာတမ်းပေါင်း 17 သန်းခွဲလောက်ပေါက်ကြားသွားတဲ့ဒီကိစ္စမှာအဓိကပြဆိုနိုင်တာကပြပဗန္ဒာရေးဆိုင်ရာကုမ္ပဏီတွေဥပဒေကိုဘယ်လိုပုံစံနဲ့အလုပ်လုပ်နေကြတယ်လဲဆိုတာပေါ့ပါဒီလုပ်ငန်းတွေကအမှန်တကယ်မရှိတဲ့အမည်မသိကုမ္ပဏီတွေကိုတီထောင်ထားပေးပြီးအဲ့ဒီတကယ်မရှိတဲ့လုပ်ငန်းတွေရဲ့ဘဏ်အကောင့်တွေထဲမှာသူတို့ရဲ့ဖောက်သည်တွေပိုင်ဆိုင်တဲ့ငွေကြေးတွေကိုထည့်ထားပေးပြီးလျှက်ပေးထားဖို့အတွက်အကူအညီပေးနေတာပါဒီလိုတီထောင်ပေးထားတဲ့ကုမ္ပဏီတွေကပြစ်မှုတစ်ခုခုကျူးလွန်မယ်ဆိုရင်တော့ဒါဟာတရားမဝင်တဲ့ကိစ္စပါဒါပေမဲ့ဒီလိုကုမ္ပဏီရှိုံနဲ့တော့တရားမဝင်ဘူးလို့ပြောလို့မရပါဘူးဒါပေမဲ့ဒီလိုကုမ္ပဏီတွေကိုအတုံးချပြီးဘယ်လိုအလုပ်လုပ်နေကြတယ်ဆိုတာကိုသိခွင့်ရတဲ့အတွက်အများကြီးအထောက်အကူဖြစ်စေပါတယ်အထူးသဖြင့်အစိုးရနဲ့ policy ချမှတ်သူတွေအတွက်အများကြီးအထောက်အကူဖြစ်စေတာပါ
ပနားမားပေပါစာရင်းထဲမှာထင်ရှားတဲ့နိုင်ငံကောင်းဆောင်အချို့ရဲ့နာမည်တွေလည်းပါဝင်နေပြီးအချို့ကဒီစင်းထဲမှာပါသလိုပြပမှာဘဏ်အကောင့်ဖွင့်ပြီးလျှို့ဝှက်ငွေကြေးတွေစုဆောင်းထားတယ်ဆိုတဲ့ဆွဆွဲချက်ကိုလုံးဝညင်ပယ်ထားကြပါတယ်။ပနားမားပေပါစာရင်းထဲမှာပါတဲ့အချက်လက်တွေဟာဘလောက်ယုံကြည်စိတ်ချမှုရှိတယ်လဲဆိုတာကို GFI အဖွဲ့က Christine Cloud ကအခုလိုဖြေကြားခဲ့ပါတယ်။
In my opinion, this is 100% credible. I have a lot of respect for ICIJ.
ကျွန်မရဲ့အမြင်အရတော့ဒီသတင်းအချက်လက်တွေဟာရာဂိုင်းနှောင်းတရားယုံကြည်စိတ်ချမှုရှိပါတယ် ICIG အဖွဲ့ဟာတကယ့်ကိုပညာရှင်ဆန်ဆန်နဲ့ဒီကိစ္စကိုကင်တွယ်ပြီးဒီသတင်းအချက်လက်တွေကိုထုတ်ပြန်ခဲ့တာပါသူတို့စီကိုရောက်လာတဲ့အစာရက်စာတမ်းပေါင်း 17 သန်းခွဲလောက်ကိုဒီတိုင်းအွန်လိုင်းပေါ်မှာတင်ပေးလိုက်တာမဟုတ်ပါဘူးအဲ့ဒါမတိုင်ခင်နှစ်နဲ့ချီပြီးတော့ကျွမ်းကျင်သူဥပဒေပညာရှင်တွေနိုင်ငံပေါင်း 80 ကျော်ကစာနယ်ဇင်းသမားတွေနဲ့တိုင်ပင်ညှိနှိုင်းခဲ့ပါတယ်ဒီဆိုင်ရဆန်လန်းတွေထဲမှာဘာတွေပါတယ်လဲဒီသတင်းအချက်လက်တွေကိုဒီတိုင်းဘလို့ပုံစံနဲ့လူတဦးချင်းစီရဲ့ပုံကိုယ်ရဲ့လွတ်လပ်ခွင့်ကိုမထိခိုက်ပဲအများပြည်သူရဲ့အကျိုးစီးပွားအတွက်ဆိုတဲ့ရည်ရွယ်ချက်မျိုးနဲ့ဖြစ်အောင်ဘလို့ပုံစံနဲ့ထုတ်ပြန်ပေးမလဲဆိုတာကိုအများကြီးချိန်ဆခဲ့ကြပါတယ
် GFI အဖွဲ့ဟာမြန်မာနိုင်ငံကနေ1960ခုနှစ်ကနေ2013ခုနှစ်တွင်ဒေါ်လာဘီလီယံ100နီးပါးရှိတဲ့တရားမဝင်ငွေကြေးတွေစီဝင်စီးထွက်မှုရှိနေတယ်လို့လေးလာတွေ့ရှိထားတဲ့အစီရင်ခံစာတစ်စောင်ကိုပြီးခဲ့တဲ့စက်တင်ဘာလကထုတ်ပြန်ခဲ့ပါတယ်။အခုလိုတရားမဝင်ငွေကြေးတွေစီးထွက်မှုကိစ္စဟာနိုင်ငံတကာနိုင်ငံရဲ့ဝင်ငွေကွာဟချက်ကိုပိုဆိုးစေပြီးဖွံ့ဖြိုးတိုးတက်ရေးညီမှန်းချက်တွေကိုနှောင့်နှေးစေတဲ့အတွက်မြန်မာနိုင်ငံထဲကနေစီးထွက်နေတဲ့တရားမဝင်ငွေကြေးတွေကိုအစိုးရတဲ့အနေနဲ့ give the site စောင့်ကြည့်လိမ့်မယ်လို့ညွှန်လင်းတဲ့အကြောင်း GFI အဖွဲ့က Christine Cloud ကပြောပြပါတယ်
။ And when you have a system like this, you can't pick and choose whether a terrorist is going to use it whether a human trafficker is going to use it
အခုလိုလျှို့ဝှက်ငွေကြေးစနစ်မျိုးကိုအကြမ်းဖက်သမားတွေကလည်းတုံ့နိုင်ပါတယ်မူရစေးနဲ့လူကုန်ကူးတဲ့လူတွေကလည်းအတုံးပြုတ်နိုင်ပါတယ်လက်စားထားတဲ့အစိုးရအရာရှိတွေကလည်းတုံ့နိုင်ပါတယ်ဒါမှမဟုတ်ငွေကြေးချမ်းသာတဲ့လူပုဂ္ဂိုလ်တွေကအခွန်ရှောင်ခြင်းလို့လည်းတုံ့နိုင်ပါတယ်ဘယ်လိုလူမဆို ငွေကြေးတွေလျှို့ဝှက်ပြီးတွားထားနိုင်တဲ့ဆနစ်ရှိနေတာဟာအများပြည်သူအကျိုးစီးပွားအတွက်ကောင်းတဲ့အရာမဟုတ်ပါဘူးဒီလိုတရားမဝင်ငွေကြေးတွေနိုင်ငံတဲကနေစီးထွက်လို့ရနေတဲ့ဆနစ်တစ်ခုရှိနေတာကိုဘလို့အစိုးရမျိုးကမှခွင့်မပြုတတ်ပါဘူး
ICIJ အဖွဲ့ရဲ့ပနမပေပါစီရင်ထဲမှာဖော်ပြထားတဲ့လူပုဂ္ဂိုလ်နာမည်တွေထဲမှာမြန်မာနိုင်ငံကဥအောင်ကျော်မြင့်ဥအေးစော်ဝင်းဒေါက်တာအောင်မမိုးမြင့်ဥကျော်ဝင်းဥမောင်မောင်ဆွေတင်ဒေါ်မြတ်မြဆိုးဒေါ်မြတီတာဆွေတင်ဥတုတဥထဲမြင့်ဥမိုးမြင့်ခေါ်ဥမိုက်ကယ်မိုးမြင့်ဥမြင့်ဆွေဥမျိုးတင်တို့ကိုတွေ့ရပါတယ်နိုင်ငံသားနာမည်နဲ့လူလေးဥပါဝင်ပြီးအာနက်စ်ဟာဝတ်ဘောလ်တန်တူဂျိုနာသန်ဒဗလူးစမစ်ကွမ်မရူဥဒင်အာမတ်နဲ့William Mark Helsin ဆိုပြီးပါဝင်တာကိုလည်းတွေ့ရပါတယ်